Bangladesh မှာရှိတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့ဘေးကင်းစွာနေရပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ပိုင်းဖြတ်မှုရှိရှိဆောင်ရွက်နေတာမို့နိုင်ငံတကာကဒီပေါ်ပူးပေါင်းဆောင်ရွက်သွားဖို့မြန်မာအစိုးရကတိုက်တွန်းပါတယ်။တစ်ချိန်တည်းမှာတော့လူခွင့်ရေးဆွဆွဲချက်တွေအပေါ်ပြည်ရင်းစုံစမ်းရေးကော်မရှင်အနေနဲ့အချက်လက်မှန်တွေစုဆောင်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ကတိပေးပါတယ်။မနေ့ကဂျနီဗာမှာလုပ်တဲ့ UNHCR အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောဆိုသွားတာပါ။ကိုသားညုံကဆက်ပြောပါမယ်ရှင်။
ရခိုင်မြောက်ပိုင်းနဲ့ပတ်သက်ပြီးတော့မြန်မာဆွေရမှာလှုပ်ဆောင်စရာနှစ်ခုရှိပြီးတော့အဲ့ဒါကတော့ဒီလက်ရှိအကျက်တဲဖြစ်ရှင်းရေးနဲ့အဲ့ဒီပြဿနာရဲ့အရင်းခံအကြောင်းရင်းကိုကင်တွယ်ဖို့ဖြစ်တယ်လို့ဂျနီဗာမြို့မှာမနေ့ကလုပ်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံနှစ်ပတ်လည်အမှုဆောင်အစည်းအဝေးမှာမြန်မာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုသွားတာပါဒါလို့ကင်တွယ်ရမှာကုလသမဂ္ဂအတွင်းမှချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေတန်ဆောင်းနေတာဖြစ်ပြီးတော့ရခိုင်မြောက်ပိုင်းဒေသလူမှုတဟဇာတာဖြစ်ရေးအပအဝင်အကြံပြုချက်အချို့ကတော့ပြပြအောင်လို့အချင်းယူဆောင်ရွက်ရလိမ့်မယ်လို့ပြောပါရယ် energy အစိုးရတက်လာကလေးကရခိုင်မြောက်ပိုင်းအရေးဖြစ်ရှင်းဖို့ကိစ္စကိုဦးစားပေးကင်တွယ်ခဲ့ပေမဲ့2019ခုနှစ်မှာအာဆာလက်နက်ကင်အဖွဲ့ကစလိုက်တဲ့ရေခင်းကြောင့်အချင်းဒီဟာပို့ပြီးတော့ဆိုးလာစီတယ်လို့လည်းဒေါက်တာဝင်းမြတ်ကြီးကပြောပါရယ်ဒါပေမဲ့လည်းအဲ့ဒီအရေခင်းမှာလုံခြုံရေးဆက်ဆင်ရေးတွေအတွင်းဒေသခံ Ranger တွေအပေါ်မှာစူးစူးရွာလူခွင့်ချူဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ဖို့အတွက်ချူဖောက်မှုတွေကလည်းရှိနေပါရယ်ဒါဟာချက်ကားလွန်းတယ်လို့မြန်မာအစိုးရဘက်ကယူဆပါရယ်ဒါပေမဲ့လည်းမနေ့ကဒေါက်တာဝင်းမြတ်အေးမိကုံးမှာတော့ဒီဆွဆွဲချက်တွေအပေါ်မှာပြည်တွင်းစုံစမ်းရေးလုပ်ပြီးတော့အရေးယူကင်တွယ်မယ်ဆိုပြီးတော့ကတိပေးပါရယ
် Any perpetrators will be held accountable for their acts
based on their acts အထောက်ထားတွေရာဒီလုပ်ရက်တွေကျူးလွန်တဲ့သူတိုင်းအရေးယူခံရမှာပါနိုင်ငံတကာကထင်ရှားတဲ့ပုဂ္ဂိုလ်နှုတ်ဦးဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမကြခင်ကဖွဲ့စည်းခဲ့ပါတယ်လူခွင့်ရေးဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ဒီကော်မရှင်ကနေအထောက်ထားအချက်လက်တွေကိုစုံစမ်းပါလိမ့်မယ်အဲ့ဒီတွေးရှိချက်အပေါ်အခြေခံပြီးကျွန်တော်တို့အနေနဲ့အရေးယူကင်တွယ်သွားမှာဖြစ်ပါတယ်အခွင့်အလမ်းတရအနေနဲ့ဒီကော်မရှင်ကိုအကူအညီပေးကြဖို့ကျွန်တော်တို့မိဖတ်တွေကိုတိုက်တွန်းပါတယ
်တစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ Ranger တင်ကနန်းနေရာရင်းပြန်နေရေးအတွက်မြန်မာအစိုးရအနေနဲ့အင်ဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရော UNDP UNHCR ကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ပါပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးထားပါတယ်ဒီသဘောတူညီချက်အရပထမအဆင့်ကိုဆောင်ရွက်ပြီးစီးခဲ့ပြီးတော့ဒုတိယအဆင့်ဆဖို့ရှိနေပြီလို့ဒေါက်တာဝင်းမြတ်ကြီးကနိုင်ငံတကာကိုသိပေးပါရယ
် Under this MOU joint technical teams
ဒီသဘောတူညီချက်အရနှစ်ဖက်ပူးပေါင်းအဖွဲ့ဟာပထမအဆင့်အနေနဲ့ရခိုင်မြောက်ပိုင်းကျွေးရွာအချို့မှာကွင်းစင်းလေးလာမှုတွေလုပ်ခဲ့ပါတယ်မကြသေးခင်ကတော့ဒုတိယအဆင့်ဆန်းစစ်လေးလာဖို့အတွက်ကျွေးရွာအချို့ကိုနှစ်ဖက်စလုံးကကျွမ်းကျင်မှုအဖွဲ့တွေရွေးချယ်တက်မှတ်နိုင်ခဲ့ပါတယ်ဒုက္ခသည်တွေပြန်လက်ခံရေးအတွက်ဒေတာတွင်အခြေအနေကောင်းတွေရှိစေုံသာမကရခိုင်ပြည်နယ်အတွင်းရေရှည်အေဂျင့်တည်ငြိမ်စေဖို့ပါဒီကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်ပြီးအကြံပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ
်မြန်မာစုအနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေလို့တုံ့နှုံပြီးတော့နိုင်ငံတကာမှာရိုဟင်ဂျာဆိုပြီးတော့တုံ့နှုံတဲ့ဒီဒုက္ခသည်တွေနေရပြန်ရေးနှောင့်နှေးနေတဲ့အပေါ်မှာမြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကပါနှစ်ဖက်အပြန်အလှန်ပစ်ဖို့မှုတွေရှိနေပါတယ်ဒါမဲ့လို့ဒုက္ခသည်တွေနေရပြန်ရေးအတွက်ရှိနေတဲ့အနှောင့်အတားမှန်သမျှကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့ပဲဖြည့်ရှင်းမှာဖြစ်တယ်လို့တော်တော်ဝင်းမြေကြီးကတော့ပြောပါရယ်။ဒါအပြင်ဒီကြီးမားတဲ့ပြဿနာကိုဖြည့်ရှင်းဖို့အတွက်အခြားစိတ်တူကိုယ်တူနိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့မြန်မာအစိုးရကိုအကူအညီပေးကြဖို့အတွက်လည်းသူကဖိတ်ခေါ်ပါရယ
်။ We are committed to restoring normalcy.
အစိုးရအနေနဲ့ရခိုင်ပြည်နယ်မှာအေဂျင့်တည်ငြိမ်ပြီးပုံမှန်အနေထားပြန်ရောက်အောင်ဆောင်ရွက်သွားမှာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့မိမိတို့ဆန္ဒအတိုင်းဘေးကင်းကင်းနေရပြန်နိုင်စေဖို့ကျွန်တော်တို့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်ဒါဟာအတော့ကိုကြီးမားတဲ့ကိစ္စပါဒီအတွက်သဘောထားတူမိဖတ်တွေနဲ့တွဲလှုပ်ဖို့ကျွန်တော်တို့အစိုးရအနေနဲ့တကားဖွင့်ထားပါတယ်အကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြိုးဆိုထားပါတယ
် Ranger ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အခုကျင်းပနေတဲ့ UNHCR အစည်းအဝေးတွင်ဗြိတိန်ပါဝင်နိုင်ငံချုပ်ကသူတို့ရဲ့စိုးရိမ်မှုတွေကိုပြောဆိုသွားပါတယ်တချိန်နဲ့ကျင်းပနေတဲ့နယူးယောက်ကုလသမဂ္ဂထွေထွေညီလာခံထဲမှာတော့ရခိုင်မြောက်ပိုင်းရေးအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့အတွက်တိုက်တွန်းမှုတွေရှိနေပါတယ်။ Ranger တွေအပေါ်မှာကျူးလွန်တာဟာ Genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်နေကနေဒါလွှတ်တော်ကအတီးပြုတ်တတ်မှတ်တာကြောင့်လူညွှန်းကောင်စီအနေနဲ့တီးမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာကနေဒါတာမကြီးကမနေ့ကသူ့ရဲ့ထွေထွေညီလာခံမိကုံးမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ။